ရင်းကျေကျုပ်တက်တန်နောက်ထပ်တစ်နှစ်တိုးခံရရမယ်မြန်မာနိုင်ငံမှာတော့ဒေါက်ဆန်းစုကြည်လွတ်မြောက်ရေးဝေပြူဆူတောင်းပွဲတွေကိုပြုလုပ်နေစေပါပဲဒါကိုလည်းအာဏာပိုင်တွေကနှောက်ယှက်မှုတွေရှိနေတယ်လို့သိရပါတယ်ဒီကနေ့၆ထက်ကြီးဖျားဆူတောင်းပွဲမှာဘယ်လိုများဖြစ်သွားလဲထိုင်းနိုင်ငံကမအေးမှာဆက်ပြောပြပါရှင်ဟုတ်ကဲ့ပါရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်လွတ်မြော ဒီကြောင့်ဝိစင်သားတို့အယောင်20လောက်ဟာဖျားပေါ်မှာရိုက်ပွဲတွေဖြစ်ပွားခဲ့တဲ့အထိစုတောင်းတဲ့သူတွေကိုအနောက်ရှက်ပေးခဲ့ပါတယ်ဆက်တက်ကြီးဖျားကိုဝတ်ပြုစုတောင်းဖို့သွားခဲ့တဲ့ဘုကလေးမျိုးကဒေါ်မီမီဆိုင်ကတော့အဲစုတောင်းတဲ့အတန်လေးကတော့ဗောလေဟိုဒီအချုပ်ချာအာနာတီနေရေပေါ့နော်ပတ်စံရိုးတွေလက်ကနေပြီးတော့လွတ်မြောက်သွားပါစေလို့ဦးလို့ဆိုပြီးတော့သူကအဲ့လိုဗောလေစုတောင်းတဲ ီ NLD ကနေပြီးတော့မြို့သားမျိုးစီဖွဲ့ချုပ်ကနေပြီးတော့ငင်းငန်းစွာပေါ့နော်ဝိပုစုတောင်းတဲ့အတန်တွေကိုလွှမ်းမိုးအောင်လို့တစ်ဖက်ကနေပြီးသူငန်းစွာပေါ့နော်အတန်တွေအကျဉ်းနဲ့អော်ပြီးတော့စုတောင်းတဲ့အထက်မှာကိုယ်နိုင်ငံ ਉਹ တဲ့ဗမာလူမျိုးစစ်စစ်တရားတာပေါ့နော်အုတ်ချုပ်ကပါလို့ဤဆိုပြီးတော့အဲ့လိုလေသူတို့စူတောင်းနေရှင်သူတို့ကကနေပြီးတော့အင်မတန်ရိုင်းဆိုင်ရဲ့လုံရက်ကိုဘယ်လိုချတင်လုပ်လဲဆိုတော့ကျမရဲ့မျက်နှာနားကိုကတ်ပြီးတော့ပေါ့နော်သူတို့အတန်ဖမ်းဆက်နဲ့ဖမ်းတယ်ဓာတ်ပုံကင်မရာနဲ့ချိန်ပြီးတော့ရိုက်တယ်ရှင်ဟိုတာဝန်မျိုးနယ်ကရေမာထွေးကိုလည်းလုပ်တယ်ရှင်အခြားပေါ့နော်လူငယ်လေးတွေကိုလည်းလုပ်တာတွေ့ရတယ်ရှင
်မေလ25ရက်နေ့မနေ့ပိုင်း 9:15 လောက်မှာစတင်ခဲ့တဲ့ဒီစူတောင်းပွဲဟာမြန်မာပြည်တိုင်းနယ်ပြည်နယ်အသီးသီးကလူဦးရေ40နီးပါးပါဝင်ပြီးသူတို့ကိုအနောက်ရှက်ပေးဖို့ရောက်လာကြတဲ့တက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်များစားအရှင်ဖွဲ့ဝင်များဒေသဆိုင်ရာအာဏာပိုင်နိုင်အင်အားကတော့တရားကြော်ရှိပါတယ်။ဒေါက်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဝတ်ပြုဆုတောင်းနေတဲ့မှာပဲမစ္စတာမိုက်ကယ်အဲရစ်နဲ့ဒေါက်ဆန်းစုကြည်တို့နှစ်ဦးတွေ့ရထားတဲ့ပုံပါတီချက်တွေဝတ်ဆင်ထားသူတွေဟာအဖြတ်သမားတွေ၊တစိမ်ရိုးတွေ၊တက်ဆက်ပေါက်တွေကြာဆုံးပါလေဆိုပြီးတန်ပြိုင်အော်ဟစ်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဆုတောင်းသူတွေကတော့ဘာမှမတုံ့ပြန်ပဲသူတို့ဆူတောင်းခြင်းအလုပ်ကိုပြီးဆုံးအောင်လုပ်ဆောင်ခဲ့ပါတယ်။ဒီနောက်ပိုင်းမှာတော့ဖျားဆောင်တဲ့ကနေထွက်ခွာခဲ့ချိန်မှာဝတ်ပြုဆူတောင်းသူတွေကိုနောက်ကနေအတင်းလိုက်လံဖမ်းဆီးတာတွေကိုလုပ်ခဲ့ပါတယ်။ဖမ်းဆီးခံခဲ့ရတဲ့လူ56ဦးကိုလည်းထိုးကျိတ်ခဲ့ပါတယ်။ဒီအဖြစ်ကို6တပ်ကြီးဖျားကတန်ဃာတစ်ပါးကမြင်တွေ့ခဲ့ပြီးဝင်ရောက်တားဆီးတဲ့အတွက်ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒီဖြစ်ရမဖြစ်ခင်မနေ့ပိုင်းကလေးကစက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်များစားအရှင်ဖွဲ့ဝင်များဟာအချင်းချင်းမှတ်မိလွယ်အောင်လက်မှာအနှွေးတွေတွေကိုကိုယ်စီကန်ဆောင်ထားကြပါတယ်။ဝတ်ပြုစုတောင်းသူတွေတွေ့ရှိတာကတော့အနှွေးတွေရဲ့အောက်မှာချွန်ထက်တဲ့အရာတွေယူဆောင်လာတယ်လို့လည်းပြောကြပါတယ်။ဖျားရည်ပင်ပေါ်မှာတစ်စက်ပေါက်တွေတစိမ်ရိုးတွေဆိုပြီးတော့အော်ဟစ်တိုင်ကြားပေးနေသူဟာတာမွေမြို့နယ်စက်ခိုင်ဖွံ့ဖြိုးရေးအတွင်းရေးမှူးဒေါ်လက်လက်ဝင်းစွေဖြစ်ပြီးဝတ်ပြုသူတွေကိုရိုက်နှက်ထိုးကျိတ်ပြီးဖမ်းဆီးခဲ့တဲ့သူကတော့ဗဟန်းမြို့နယ်ဆရာဆန်တောင်ရက်ကွက်ကရရကအဖွဲ့ဝင်လည်းဖြစ်သောအရှင်ဖွဲ့ဝင်လည်းဖြစ်တဲ့ညိုးနိုင်ဆိုသူဖြစ်ပါတယ်။နောက်တူကတော့ရရကအဖွဲ့ဝင်ဟာဦးကျော်ဆိုသူဖြစ်ပါတယ်။ဝိုင်းထိုးဖို့အတွက်အမိန့်ပေးပြီးတော့ဦးဆောင်သူကတော့အမှတ်3စစ်ဒေသကအရာခံဘုံရုံးအုပ်အောင်ဆန်းလို့ပဲဖြစ်ပါတယ်။သူတို့ထိုးကျိတ်ပြီးချိန်မှာအင်အား80လောက်ကဘေးကနေဝိုင်းပြီးညံထားပေးကြပါတယ်။အရိုက်ခံရသူတွေကတော့ရင်းနှံချောင်းကဦးတင့်လွင်ရွှေပြည်သားကမျိုးမင်းဝေတာမွေကစိုင်းကျော်ကျော်မကွေးတိုင်းစကုကနေမျိုးကျော်မျိုးသစ်ကမဇင်မမထွန်းတောက်ပရောင်းကဦးထွန်းလိုက်လို့ပဲဖြစ်ပါတယ်။ပရိအောင်စက်စုကြီးကမ်ပိန်းကိုလှုပ်ဆောင်ခဲ့တဲ့ခေါင်းဆောင်မဖြူအသင်းအဖမ်းခံရပြီးတဲ့နောက်မှာတော့ HIV AIDS ဝေဒနာရှင်တွေဟာမဖြူအသင်းလွတ်မြောက်ရေးအတွက်ဆုတောင်းပွဲတွေကိုလုပ်ခဲ့ရမှာကိုရက်ကြီးဖရားမှာတော့ဒီကနေ့လှုပ်ဆောင်ခဲ့ပါတယ်။မဖြူအသင်းဟာ HIV ဝေဒနာရှင်တွေအတွက် ARV ဆေးရရှိအောင်ကြိုးစားခဲ့သူမို့မဖြူအသင်းအဖမ်းခံရတဲ့အချိန်မှာ ARV ဆေးရဖို့အတွက်အခက်အခဲတွေရှိသွားတဲ့အကြောင်းသူတောင်းပွဲမှာပါဝင်ခဲ့တဲ့ဝေဒနာရှင်တဦးကအခုလိုပြောပြပါတယ
်။မပြူကတောင်းခံပြီးကျွန်တော်စေးကျွင်းရလေ။သူရောက်30ကျော်ရှိရပါဘော။ဒီမပြူခံခံကျွန်တော်တို့ကမျိုးလို့ချက်မရှိတော့ဘော။ကျွန်တော်နေတံပေးရတယ်လို့ဖြစ်သွားပြီလေ။စေးတွေကဒင်းလိုက်ရတာပဲကျွန်တော်ကခင်ဗျာ။အဲမပြူကခံခံတာဆိုကျွန်တော်တို့မှဝယ်လည်းမသားနိုင်အပြင်ဒီပြည့်စေးကိုသိကြတယ်ကျွန်တော်တို့မှမရသေးဘူးခင်ဗျာ။မပြူကဒီကအလူကြီးပါလေခံပြီးကျွန်တော်တို့ကိုကျွင်းရခင်ဗျာ
။ဖရီအောင်စန်းစုကြည်ကမ်ပိန်းကိုဥဆောင်တဲ့သူတွေအဖက်စစ်ခံခဲ့ရပေမဲ့လေလှုပ်ရှားမှုရဲ့အရှိန်ဟာရက်တက်မသွားပဲဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြကြပါရဲ့ရှင်။